ဒီဘောနိုင်ငံမှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးဆိုးရွားရဲ့ကိုင်းနဲ့ဆောင်ရွက်ပုံတွေကိုမချိနဲ့လို့ဆန္ဒပြတဲ့နိုင်ငံသားသား9ယောက်ပါဝင်လူ10ယောက်ကိုရဲကဖမ်းဆီးလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးဆိုးရွားကိုင်းနဲ့ဆောင်ရွက်ပုံတွေကိုမချိနဲ့လို့ဆန္ဒပြတာတွေကတ်မန်ဒူးမြို့တော်မှာဆက်ဖြစ်နေပြီးဒီနေ့မှာတော့လူတွေရာနဲ့ချီဆန္ဒပြခဲ့ကြပါတယ်။ဒီဘောမှာပြီးခဲ့တဲ့မတ်လကဒုတိယမြောက်ဗိုင်းရပ်စ်ကူးစက်ခံရသူတွေ့ပြီးကြတဲ့ကလူတွေကိုအပြင်းမထွက်ပဲနေကြဖို့မိန့်ထုတ်ထားတာပါ။ဒါမဲ့လည်းဗိုင်းရပ်စ်ကူးစက်သူအရေးတော်ဟာ9000ကျော်အထိတိုးလာပြီးသေဆုံးသူလည်းစစ်တောက်ထမင်းနဲ့ရှိလာတာကြောင့်ဆိုးရွားဟာဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်ဖို့အတွက်လုံခြုံရေးအစီအစဉ်တွေစာလုံဆောင်နိုင်ခြင်းမရှိဘူးဆိုပြီးတော့ဝေဖန်ခံနေရပါတယ်။ခတ်မန်ဒူးမြို့ကအဓိကလမ်းမကြီးတွေပေါ်မှာဒီနေ့3ရက်မြောက်အဖြစ်နဲ့ဆန္ဒပြတဲ့သူ1000လောက်ရှိခဲ့ပြီးတော့နီပေါ်ပြည်တွင်းရေးကိုဝန်အောင်နှောက်ယှက်တာကြောင့်နိုင်ငံသားတွေကိုဖမ်းလာလို့ရဲတပ်ဖွဲ့တော်ဝင်ရှိသူတူစွာပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ49ယောက်ထပ်တွေ့ရှိခဲ့ပါတယ်။အဲဒီက44ယောက်ကတော့လူကြီးထူထပ်တဲ့မြို့တော်ဆိုးမြို့တစ်ဝိုက်ကဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ယောဂါကာကွယ်ထိန်းချုပ်ရေးဌာန KCDC ကပြောပါတယ်။ဒါကြောင့်အခုဆိုရင်တောင်ကိုရီးယားနိုင်ငံမှာယောဂါကူးစက်ခံသူ12,051ယောက်နဲ့သေဆုံးသူ289ယောက်ထပ်မင်းရှိသွားပြီဖြစ်ပါတယ်။ဆိုးမြို့ဒေသခံတွေအနေနဲ့အခုသတင်းမှတ်ခုံမှာဘယ်မှမသွားဘဲအိမ်မှာပဲနေဖို့နဲ့လူတွေအပြင်ထွက်တာတွေများလာတာကဗိုင်းရပ်စ်ကူးစက်မှုတွေတစ်ဖန်ပြန်ပြီးတော့ကြဲကြဲပြန့်ပြန့်ကူးစက်လာမှာကိုစိုးရိမ်မှုတွေတိုးလာနေတယ်လို့KCDC ရဲ့ညွှန်ကြားရေးမှူးကပြောကြားလိုက်ပါတယ်ခင်ဗျာ။